ပြည်နာမျိုးနယ်အတွင်းက IDP ဒုက္ခသည်စခန်းတွေမှာကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ရဲ့ကူညီထောက်ပံ့မှုမရတာနဲ့လာကြာလာတဲ့အပြင်ကိုဗစ်ကာလသွာလာကန့်ကွက်တွေအလုပ်အကိုင်းရှားပါးတာတွေကြောင့်စာဝန်ကြီးရဲ့အခက်တွေ့နေကြပါတယ်။ IDP စခန်းကအခက်အခဲရန်ကုန်ကလာတဲ့သတင်းကိုတော့ကိုငင်းချန်းကတင်ပြထားပါတယ်ရှင်
။ပြည်နာမျိုးနယ်အတွင်းကစစ်ဘေးဒုက္ခသည်တွေခုံလုံနေကြတဲ့စခန်းတွေကို WFP ခေါ်ကမ္ဘာစားနပ်ရိက္ခာအဖွဲ့ကြီးကစံချီစားအခြေခံရိက္ခာတွေအတွက်ငွေကြေးလာစဉ်ထောက်ပံ့ပါတယ်။ဒါပေမဲ့လည်း WFP ရဲ့ထောက်ပံ့ငွေတွေမရတာနှစ်လရှိလာတာကြောင့်ဒုက္ခသည်တွေအခက်အခဲရှိလာနေကြောင်းဂျမိုင်းကောင် IDP စခန်းတာဝန်ခံဥဒွေအောင်က VOA ကိုအခုလိုပြောပါတယ်
။ခုလိုလို့ဆေကပထဝီနေရာတော်လေးဆက်ဆက်ရှိလာတဲ့အနေအထားမျိုးရှိတယ်။ဒါဆိုဒီလိုဖုကလည်းကျွန်တော်တို့ကအခုမလရှိဘူးလို့ပြောရခဲ့တယ်။အဆုံးပြည့်နေတာသူတို့လည်းဒီအချိန်ငယ်ရေးချေနေဒီတောင်ဆက်ဆက်တဲ့တောင်နဲ့ဖြစ်တယ်ဆိုနေ။ပြီးတော့ပြောပါဘောဒါကဒီအချိန်တွေခါပြည့်နေဆိုတော့ကျွန်တော်တို့သိကြမသိရဘူးပေါ့။ကျေးဇူးအခုစားလို့ဆောင်ကအချင်းရှိတဲ့အနေထားတွေဖြစ်လာတယ်။ဖြစ်ဆက်ပြီးတော့ကြားမယ်ဆိုရင်ပြီးတော့ဒီစစ်ကြီးကြောက်မျိုးကတော်တော်လေးတစ်ခါရောက်လာနေချင်းရှိတယ်
။ဂျမိုင်းကောင်စခန်းဟာဒုက္ခတွေတထောင်ကျော်လောက်နေထိုင်တဲ့စခန်းလေးဖြစ်ပါလေ။ WFP ကအရင်ကစံစီစားစားလာပြီးထောက်ပံ့ခဲ့တာပါ။ဒါပေမဲ့လွန်ခဲ့တဲ့3နှစ်လောက်ကစပြီးလူတယောက်အတွက်လစဉ်စားနေရိက္ခာဖို့ငွေသားတထောင်တထောင်ကျက်ထောက်ပံ့ပြီးမုတ်ဆိုးဖို့မုတ်ဆိုးမှစတဲ့အိမ်တော်စုတွေအသက်ကြီးသူတွေအတွက်တလတသောင်းခွဲထောက်ပံ့နေတာဖြစ်ပါတယ်။ထောက်ပံ့ငွေနဲ့မလုံလောက်သူတွေအရင်ကမြို့ပေါ်မှာရရအလုံးလုံးပြီးဝင်ငွေရှာနိုင်ပေမဲ့လည်းအခုအခါကိုဗစ်ကပ်ရောဂါကြောင့်အသွားအလာကန့်တတ်တာနဲ့စီးပွားရေးလုပ်ငန်းတွေရပ်ဆိုင်းထားတာကြောင့်ပုံမှန်ခက်ခဲလာနေတာပါ။အခုရပိုင်းမှာတော့ပြည်ပမှာအလုံးလုံးခွင့်ကိုအကန့်အသတ်နဲ့ပြန်ခွင့်ပြုနေတယ်လို့လည်းဦးတွယ်အောင်ကပြောပါလေ
။ဒီလင်ခက်တဲ့အပကနေပြီးတော့ကျွန်တော်တို့ကအခုကနေသာလုံးဝဒီလူမများတဲ့နေရာကိုသွားတဲ့အားမျိုးဆေးရံလိုမျိုးသူများအိမ်မှာဒီဆက်ရှင်ရဲ့မျက်ရှင်ပေါင်းရှင်ပေါ့လို့ကြားပန်းလို့ပေါ့လေ။ဒါအဲ့လိုမျိုးသွားလို့ရတဲ့အားတွေကိုခွင့်ပြုတဲ့အနေနဲ့လုပ်ထားတယ်ဗျာ။အဲဒီဆိုင်ပင်ကြမျိုးဒီဟိုတယ်တွေပေါ်မှာလုပ်တဲ့အားတွေကကျွန်တော်တို့ကောင်းချင်ထားတယ်။ကျွန်တော်တို့မသိဘဲနဲ့အဲ့လိုမျိုးနေရာမှာလုပ်တယ်ဆိုတော့ကျွန်တော်တို့ကဒီကျန်တဲ့ကောင်ကိုလက်ခံတော့ပေါ့။အဲ့လိုမျိုးကျွန်တော်တို့အတိအကျထားပေါ့
။ IDB စခန်းတွေကဒုက္ခတွေတွေဟာဆန်နဲ့စားတောက်ကုန်တွေကိုကုန်တယ်တွေစီကအကျွေးဝယ်ယူပြီးထောက်ပံ့ငွေရချိန်မှာပြန်လည်ပေးဆက်ကြတာဖြစ်ပေမဲ့လည်းထောက်ပံ့ငွေနှစ်လမရတဲ့နောက်ပိုင်းအကျွေးလည်းမဆက်နိုင်သလိုနောက်ထပ်ရယူဖို့လည်းခက်ခဲလာနေတယ်လို့ပြောပါတယ်။ပါလနာရွာစိန့်ဂျိုးဆက်စစ်ဆောင်စခန်းကတာဝန်ခံဦးလက်ခေါင်ကလည်းသူတို့စီမှာအထောက်ပံ့မရတာနှစ်လရှိပြီဖြစ်ကြောင်းပြောပါတယ
်။ဒီလိုခတိုင်းဆိုတော့အလားပါဒီလိုလူတယောက်ကိုတပေါင်းခွဲလက်ကျင်ဒီတဲ့အခုဒီဆိုရင်တို့ဒီကတ်ပေးရောကလည်းဒီနိုင်ငံကြီးကြောင့်လလာတော့တင်လာကြည့်သွားပြီကျွန်တော်တို့ကလက်ကျင်ထုတ်ခဲ့တဲ့ထောက်ပံ့ကျမထောက်ပေးနိုင်တာတော့မဟုတ်ဘူးကျွန်တော်ကကျွန်တော်ပြင်ပါနဲ့သွားသွားတာလို့ခြားသွားတာလို့ပြောကျွန်တော်တို့မဖြစ်နိုင်ဘူးဆိုတော့ကျွန်တော်တို့အဲဒီအဲဒီနေ့ခက်ခဲတယ်ဗျာ
ပါလာနာရွာစိန့်ဂျိုးဆက်စစ်ဆောင်စခန်းမှာလူ2000လောက်နေထိုင်တာဖြစ်ပါတယ်ပါလာနာရွာက Trinity IDB စခန်းနဲ့ရွှေဆက် IDB စခန်းကတာဝန်ခံတွေကလည်းWFP အထောက်ပံ့မရတာနှစ်လကျော်ပြီဖြစ်ကြောင်းပြောပါရယ်စစ်ဆောင်တွေကိုကူညီနေတဲ့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာခလမ်ဆန်ဆောင်ကလည်းလက်ရှိအခြေအနေပေါ်မှာသူ့အမြင်ကိုအခုလိုပြောပါရယ
် WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကလည်းဟောထောက်တော့ထောက်ပံ့နေတာပေါ့ဒါပေမဲ့ဒီကြားထဲမှာပိုခက်ခဲသွားတယ်ဆိုတာကပတ်စံထုတ်တဲ့အခက်ခဲလေးတော်တော်များတယ်ကျွန်တော်တို့ပတ်စံထုတ်မရဘူးအဲ့ဒီကိစ္စလေးနဲ့ပါတယ်ကိုကျော်တို့ KBC HDD ဆိုရင်ဌာနတောင်းဝန်ခံတော်မှတော်တော်ကောင်းစားနေတယ်။ဒီဝင်ထမ်းတွေလစာပေးဖို့အခက်အခဲတွေရဲ့နောက်ပြီးမှအဲ့လိုကျင့်တွေကိုအခုနောက်ပြောတဲ့အတိုင်းပံ့ပိုးမဲ့ပတ်စံတွေရဲ့အခုကချုပ်ဖို့တော်တော်ကိုဖြစ်တယ်ဆရာကြီး။အဲ့ဒါကဘယ်လိုမှမဖြေရှင်းပေးနိုင်ဘူးရတော့
။လောလောဆယ်ငွေထုတ်ယူဖို့အခက်အခဲနဲ့ကိုဗစ်ကပ်ရောဂါကြောင့်စီးပွားရေးကျဆင်းနေတဲ့အတွက်လည်းအလှရှင်တွေလည်းအရင်လိုမများတော့ကြောင်းပြောပါရယ်။ဒီကိနာမျိုးနဲ့အတွင်းမှာပြည်ဝင်ဒုက္ခသည် IDP စခန်းပေါင်း26ခုလောက်ရှိနေပြီးတော့လူဦးရေ 11,600 ကျော်ရှိနေတာပါပြီးခဲ့တဲ့ဇူလိုင်လအတွင်းကတော့ကချင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီကအခြေခံစားတောက်ကုန်စေဝါနဲ့နှာခေါင်းစည်းမက်စ်တွေလာရောက်လူဒန်းခဲ့တာရှိပါတယ်ထိခိုက်လွယ်သူမိသားစုတွေကိုလာစဉ်ထောက်ပံ့ပေးနေတဲ့စားနပ်ရိက္ခာနဲ့ငွေသားအထောက်အပံ့တွေကိုဩဂုတ်လနောက်ဆုံးအပတ်ကစလို့ပြန်ပြီးဖြန့်ဝေပေးနေတယ်လို့လည်းWFP ကဩဂုတ်လ28ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ကချင်ချင်းရခိုင်နဲ့ရှမ်းပြည်နယ်တွေက WFP ရဲ့အကျိုးခံစား권ရရှိသူများအနေနဲ့အကူအညီများ၊မေးခွန်းများနဲ့အကြံပြုချက်များအတွက် WFP အထောက်ပံ့လုပ်ငန်းများလုံဆောင်ရာဒေသကရုံးဝယ်အသီးသီးကိုဆက်သွယ်အကူအညီတောင်းနိုင်တယ်လို့ဖော်ပြထားပေမဲ့လည်းရခိုင်ပြည်တခြားပြည်နယ်တွေကိုဘယ်တော့အကူအညီတွေပြန်ပေးမယ်ဆိုတာကိုတော့အဲ့ဒီသတင်းမှာဖော်ပြထားခြင်းမရှိပါဘူးခင်ဗျာ